အာရှမှာကမ္ဘာကယောဂါကိုဗစ်ကြောင့်အသက်ဆုံးရသူပေါင်းကလူပေါင်းတသန်းကျော်လွန်သွားပြီဖြစ်ပါတယ်ဒီကနေ့တောက်ကြနေ့အထိစစ်တမ်းတွေအရတောင်ကိုရီးယားနိုင်ငံနဲ့ဂျပန်နိုင်ငံတို့ကနေစတင်ပြီးတော့ပြန့်နှံ့ခဲ့တဲ့ COVID-19 ဟာသေဆုံးမှုပေါင်းတသန်းကျော်သမိုင်းဆန်ချိန်တင်သွားပြီဖြစ်တယ်လို့ရိုက်တာကကြောက်ယူတဲ့စစ်တမ်းမှာဖော်ပြပါတယ်ကမ္ဘာလူဦးရေရဲ့ထက်ဝက်ကျော်နေထိုင်တဲ့အာရှမှာသေဆုံးမှုနှုန်းကတသန်းနဲ့45ယောက်ရှိသွားပြီဖြစ်ပြီးကမ္ဘာတစ်ဝှမ်းကိုဗစ်ကြောင့်အသက်ဆုံးမရသူတွေရဲ့16ရာခိုင်နှုန်းရှိတယ်လို့စစ်တမ်းမှာဖော်ပြထားပါတယ်မလေးရှား၊စင်ကာပူ၊တောင်ကိုရီးယား၊ဗီယက်နမ်တို့မှာကိုဗစ်ဖြစ်ပွားမှုကစံချိန်တင်ဖြစ်ပွားနေသေးပေမဲ့လည်းအိန္ဒိယ၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာတော့ကိုဗစ်ကူးစက်မှုနှုန်းကတိတိတသားကျဆင်းလာနေပြီဖြစ်ပါတယ်။ယောဂါကူးစက်သူတဦးတယောက်မှမရှိစေရဆိုတဲ့စီမံကိန်းနှီးပြူဟာနဲ့ယောဂါကူးစက်မှုမဖြစ်ပွားအောင်တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့တရုတ်ပြည်မှကြီးမာတော့ကူးစက်မြန်မျိုးဗီဇကွဲအိုမီကရွန်ပိုးသစ်ကြောင့်ကူးစက်မှုရဲ့ဒဏ်ကိုဘလူးတော်တော်များများခံနေရပါတယ်။အရှေ့အာရှရဲ့စီးပွားရေးဗဟိုချက်နိုင်ငံတွေဖြစ်တဲ့ဂျပန်တောင်ကိုရီးယားနဲ့ဟောင်ကောင်မှာလည်းသေဆုံးမှုနှုန်းမြင့်တက်လာနေပါတယ်။ကိုဗစ်ကာကွယ်ဆေးမထိုးနိုင်နိုင်သေးတဲ့တက်ကြီးရွယ်အိုတွေနဲ့ဘိုးဘွားဆောင်ရှောက်ရေးကေဟာတွေမှာကူးစက်မှုအများဆုံးဖြစ်ခဲ့တဲ့ဟောင်ကောင်မှာပြီးခဲ့တဲ့သတင်းပတ်တွေကတရက်ကိုအနည်းဆုံးသေဆုံးသူ200အထိမြင့်တက်လာခဲ့ပါတယ်။တောင်ကိုရီးယားမှာလည်းနေ့စဉ်သေဆုံးမှုနှုန်းက186ဦးထိရှိနေတဲ့အတွက်2021ခုနှစ်တုန်းကသေဆုံးမှုထက်3ဆပြင်းထန်နေပါတယ်။အာရှတဝန်းကိုဗစ်ကူးစက်မှုကြောင့်သေဆုံးမှုရဲ့52ရာခိုင်နှုန်းထိဖြစ်ခဲ့ရတဲ့ကမ္ဘာလူဦးရေဒုတိယအများဆုံးနိုင်ငံအိန္ဒိယမှာတော့ကူးစက်မှုကတိတိတသားကျဆင်းလာနေပြန်ပါတယ်။အိန္ဒိယမှာလွန်ခဲ့တဲ့၄ရက်အတွင်းတရက်ကိုလူ9000ထက်မနည်းကူးစက်ပြီး200ကျော်သေဆုံးနေတာပါ။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကတော့အိန္ဒိယမှာတရက်ကိုလူ3000ကူးစက်ပြီးလူ1000နေစဉ်အသက်ဆုံးခဲ့ရတဲ့ကူးစက်ပြန့်ပွားမှုအဆိုးဝါးဆုံးအမြင့်မားဆုံးဖြစ်ပွားခဲ့တာပါလက်ရှိမှာတော့တရုတ်တောင်ကိုရီးယားနိုင်ငံတွေမှာနိုင်ငံလူဦးရေရဲ့85ရာခိုင်နှုန်းကာကွယ်ဆွေးထိုးနှံထားပြီးဖြစ်ပြီးမြန်မာနိုင်ငံဥပါကစ္စတန်ကာဂျစ်စတန်နိုင်ငံတွေမှာတော့လူဦးရေရဲ့40ရာခိုင်နှုန်းပဲကာကွယ်ဆွေးထိုးနှံထားပြီးဖြစ်တယ်လို့ရိုက်တာစစ်တမ်းမှာဖော်ပြပါတယ်အာရှတဝမ်းမှာတော့ခံမှန်းချေလူဦးရေရဲ့65ရာခိုင်နှုန်းကာကွယ်ဆွေးနှမျိုးထိုးနှံထားပြီးဖြစ်ပါတယ်ကူးစက်မြန်မျိုးဗီဇာကွဲအိုမီကရွန်ကူးစက်မှုကြောင့်လူသေဆုံးမှုတွေမြင့်တက်လာနေစေဖြစ်တာကြောင့်ကမ္ဘာလူဦးရေထူထပ်တဲ့နိုင်ငံတွေမှာ COVID-19 စီမံစည်းကမ်းကန့်သတ်ချက်တွေဖြည့်လျှော့ပေးဖို့တိတ်ဆောနေသေးတယ်လို့လည်းပညာရှင်တွေကအကြံပြုပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့ COVID ကူးစက်မှုကတိုးလာနေစေဖြစ်ပြီးကမ္ဘာကယောဂါ COVID-19 ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းယူနေတဲ့အမေရိကန်ပြည်ထောင်စုခြေဆိုင် John Hopkins သက္ကသိုလ်ရဲ့ဒီကနေ့မတ်လ17ရက်နေ့ထုတ်ပြန်ချက်အရကူးစက်သူပေါင်းက453သန်းကျော်သွားပြီးဖြစ်ပြီးကိုဗစ်ကြောင့်အသက်ဆုံးသူကတော့ကမ္ဘာတစ်ဝှမ်း6သန်းကျော်သွားပြီးဖြစ်ပါတယ်ရှင်။